အနောက်နိုင်ငံတွေကရုရှားအပေါ်တကယ့်စစ်ပွဲကြီးဆင်နွှဲနေပြီးအဆုံးဖြတ်ပေးရမယ့်အချိုးတကွေကိုရောက်နေပြီလို့ရုရှားသမ္မတဗလာဒီမာပူတင်ကဒုတိယကမ္ဘာစစ်ကနာဇီဂျာမနီကိုအောင်မြင်ခြင်းအထိတ်အမှတ်နှစ်ပတ်လည်အခမ်းအနားအဖြစ်ဒီကနေ့မော်စကိုယင်ပြင်နီမှအခမ်းအနားမှာပြောဆိုလိုက်ပါတယ်
Мы гордимся участниками специальной военной операции, всеми, кто сражается на передовой.
Не дичайма. Тайди лонжон хе а кмяро алон обо ма муди ба ре. Тайди не пиду луду унагэ ха ле кмяро обо муди ба ре лу. Москва мьё ро ма нит син чин ба ле си би. Лу тон паун мя суа тэ яо ле си де. Аун мин е не а кан на ма Руссия тат пвэ ре гу тамра путин га пьё лай да ба. Найган га а чан пэ ва ра гу тон лан не би.Donbass ဒေသလုံခြုံရေးကိုအကာအကွယ်ပေးသွားမယ်လို့လည်းပြောပါတယ်။လွန်ခဲ့တဲ့တစ်နှစ်ကျော်လောက်ကစ Ukraine ပေါ်ရုရှားကကျူးကျော်စစ်ဆင်တင်ပြီးအရှေ့ပိုင်း Donbass ဒေသကိုအဓိကတိုက်ခိုက်တာပါ။ရုရှားသမ္မတမိန်ကုံးမပြောခင်နိုင်ပိုင်းအလိုမှာပဲ Ukraine နိုင်ငံ Kiev မြို့တော်ကိုရုရှားကမီဆိုင်းဒုံးကျည်တွေနဲ့ဒလဇတ်ပစ်ခတ်ခဲ့ပါတယ်။ဒီတစ်ချိန်နဲ့ဆိုရင်မေလာထဲမှာမြို့တော်ကိုတိုက်ခိုက်တာ၅ချိန်ရှိပြီလို့ကီယက်မြို့တော်စစ်ပတ်ဆိုင်ရာအုပ်ချုပ်ရေးတာဝန်ခံစာယေပော့ပ်ကိုကတယ်လီဂရမ်လူမှုကွန်ရက်မှာပြောဆိုသွားပါတယ်။ရုရှားကအောင်မြင်ခြင်းအထိမ့်မှန်နေမှာယူကရိန်းပြည်သူတွေကိုတတ်နိုင်သလောက်တတ်ဖြတ်ဖို့ကြိုးစားတာလို့လည်းသူကပြောဆိုပါတယ်ခင်ဗျာ။